Shilelong Democracy Lokshamu, Netongze Pi Tain Ma Dwe, Ajo Nangay Suni Wari, Yangon Dagadu Dwe Ma Satin Jinpa Niware, Netongze Pi Ma Democracy Kun Yi Dichu Yage Rago, Do Tam Mu Dku Pi, Di Lokshamu Ma Pawinge Duriga, Tong Ta Pare, Dabi Mele Time Pi Chiniha, Lankula Ma Veshini Debi, Lunga Netongze Ga Yimanja Dwe Pi Nibo, Losang Zari, Nyaji Shidi Relu, Yosu Jabare, Go See Duga Drin Pipo Tavare.
Shilelong Democracy Yellow Shamu Netonze Bi Kanago, Digni Yangon Dekdurema, Jimbaguin Yare Dre, Diniha, Tujare Nipi, Janda Haunika, Tama Tajarawa, Digni Ogola Chayaniga Sabiro, Piaweri, Piovi Puri Epin, Chisashi Yikin Kalago, Pianle Donda de Sunuberi Le Satin, Jimbaniware, ABSDF Duokata, Umyo Wingaro, Netonze Bigabime, Democracy Yedre Losan Ziari, Miaji Shini, Elu Kulu, Piovale.
ဒီကတော့ကျွန်တော်ရှင်းလို့ဒီတိုက်ပွဲရပြီကတောင်းဆိုကြတော့ဒီမိုကရေစီရေလူခွေးရေးနဲ့ကျွန်တော်ပါတီစုဒီမိုကရေစီနဲ့ထောင်ခံရေးပေါ့ဒါတွေကိုဒီနေ့ပြည်ပြည်စုံလာပြည်မြောက်လာပြောပွဲစဉ်တော့ဒီပြည်မြောက်သေးပါဘူးအဲ့အဲ့ဒါပြောကြဖို့ဟိုမပြည်မြောက်သေးဆိုတာအခုချင်းဒီမှာပြောတယ်ဆိုတော့ပါတီစုဒီမိုကရေစီနဲ့တော့ကျွန်တော်ပေါ်ဆောင်နေပါပြီရဲ့နောက်ပြီးတော့ဒီမိုကရေစီခွေးရ ဘူးလို့အတည်းလဲဆိုရင်တော့အလုပ်တည်တဲ့အတိုင်းပဲဒီနေ့ကလာမှဒီတိုက်ပြီးမှရှိတဲ့နိုင်ငံပြည်သနာတွေကိုကျွန်တော်တွေ့ဆုံဆွေးနွေးပြီးတော့ပြန်ဆန်နိုင်ဖို့အတွက်ကျူပန်းနေတဲ့ကလာဖြစ်တယ်ဒေပီတော်စုညီချမ်းညီလာခိုင်းဒီမှာတစ်စိနိုင်ငံရဲ့တွေ့ဆုံဆွေးနွေးပြန်ဆန်နိုင်ကြကျွန်တော်ကျူပန်းနေတာဖြစ်တယ်အဲ့ဒါကြောင့်မလို့ဒီနိုင်ငံတွေ့ဆုံဆွေးနွေးပွဲမှာလည်းပဲပေါဝင်သေးပေါဝင်ထိုင်တဲ့အင်အားစုတွေအားလုံးပေါဝင်ပြီးတော့ကျွန်တော်တွေ့ဆုံဆွေးနွေးပြန်ဆန်လို့တဲ့ဒီကကြီးကြီးတာတော့ဒီတိုက်ပြီးမှရှိတဲ့နိုင်ငံပြည်သနာဒီက၂ရပေါ့ဒီဒီမိုကရေစီဖော်ဆောင်ရေးနဲ့ဒီမျိုးသားတန်းတူညီနဲ့ကိုပါပြဌာန်းခွေအာမခန့်မဲ့ဒီဖက်ဒရယ်ပြည်ထောင်စုထူထောင်ရေးပေါ့အဲ့လုံနိုင်ငံရေးလုံငန်းစဉ်နေရာကိုတော့ဒီနေ့ကလာမှာတော့ဒီကဥတီပြောကျုပ်ပန်းသားကိုလို့တဲ့ဒီကျုပ်ပန်းတဲ့နေရာမှာတော့ကျွန်တော်အားလုံးရဲ့ညီညွတ်နဲ့စူးစိနဲ့ပေါင်းဆောင်ရလို့ပါတယ
်လူပေါင်းတစ်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဟောင်းအဖြစ်တာဝန်ယူခဲ့ဘူးသူ88မျိုးဆက်ចောင်းသားခေါင်းဆောင်တဦးလည်းဖြစ်တဲ့ကိုသက်ထွန်းကတော့230အတွင်းသင်ကန်းစာယူစရာတွေရှိတယ်လို့ပြောပါတယ
်ရေစုံသင်ကန်းစာလို့ပြောမယ်ဆိုရင်တော့ညီညွတ်မှုပဲညီညွတ်မှုမရှိခဲ့တဲ့အတွက်ရှစ်လေးလုံးလုံးကလည်းပြည်သူလူထုရဲ့မျော်လင့်ချက်တွေအခေါက်ထဲမှာပေါ်နိုင်ခဲ့ဘူးအခုချိန်ထိအောင်230ဆက်ကြလာတာလည်းညီညွတ်မှုမရှိလို့ပဲဒီပြည်သူလူထုနဲ့တိုင်းပြည်မှာတာဝန်ရှိတဲ့နိုင်ငံအင်အားစုတွေစစ်တပ်အင်အားစုတွေတိုင်းဆိုင်အားလုံးကညီညွတ်မှုပြိုကွဲတဲ့အတွက်ကြောင့်လည်းတိုင်းပြည်ဒီကနေ့ချိန်ထိဒီလိုမတည်မငြိမ်နဲ့နှိမ့်ချတဲ့အဆင့်ကိုရောက်နေတာအဲ့တော့အခုချိန်ကြီးတွေညီညွတ်ပြီလားဆိုတော့တိုင်းပြည်မှာတကယ်ညီညွတ်မှုမရှိဘူးအဲ့ဒီအတွက်တိုင်းပြည်ဟာညီညွတ်ဖို့ဆိုတဲ့ဟာကငါဆွဲတွေတော့ဖြုတ်ဖို့လိုတယ်ကိုကျိုးအတာတွေအကျိုးစီးပွားတွေဒါတွေကိုရှည်တမ်းမတင်ပဲလူမှုနဲ့တိုင်းပြည်ရဲ့အကျိုးစီးပွားသာအဓိကဆိုတဲ့ရွယ်ချက်မျိုးသဘောထားမျိုးထားနိုင်ခဲ့မယ်ဆိုရင်တော့တိုင်းပြည်ဟာတော်တော်လေးအဆင်ပြေချောမွေ့လာနိုင်ပါတယ
်ဒီမိုကရေစီရေလှှရှားမှုအဆုံးမသတ်သေးပဲအားမရစရာအနေထားတွေလည်းရှိနေသေးတယ်ဆိုတာကို AABP နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်းကကိုတိတ်နိုင်ကအခုလိုသုံးသပ်ပါတယ
်ဆိုတော့ပြောရရင်တော့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရရဲ့ပထမဆုံးတက်လာတဲ့အချိန်ကြွေးကြော်တာပေါ့လေဆိုတော့ကတော့ဟိုပြောင်းလဲချိန်တာပြီပေါ့ပြောင်းလဲချိန်တာပြီဆိုတော့အခုဒီနှစ်နှစ်ခွဲကကာလမှာဒီနိုင်ငံရေးရပြောင်းလဲလာတဲ့အချိန်တွေမျိုးတွေအများကြီးပဲရှိပါတယ်သို့ပေမဲ့လည်းဟိုဘလောက်ထိမှာအပေါင်းလက္ခဏာဆောက်ပြီးတော့ပြောင်းလဲလာကြလဲဆိုတာတော့ဒီကြာပြန်စမ်းသိဖို့လိုမှာဖြစ်ပါတယ်နောက်တစ်ခုကဒီကနေ့ပြည်သူတွေအတူပေါ့လေသို့ပေမဲ့လည်းဒီပြည်သူတွေရဲ့အသံကိုဘလောက်ထိများနားထဲကိုရောက်တယ်တကယ်ပကတိဒီပြည်သူတွေရဲ့တကယ်ရှိနေတဲ့အချိန်တွေကိုဘလောက်ထိလိမ့်လာဆန်းစစ်ပြီးတော့ဒီဖြည့်ဆည်းပေးနေတယ်ဆိုတဲ့ကိစ္စကလည်းမေကွန်းထုတ်စရာဖြစ်ပါတယ်ပြောချင်တာကတော့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအဖက်ဖက်ကနေပြီးတော့ဟိုစူးစမ်းအထောက်အမှုတွေလုပ်နေတယ်သို့ပေမဲ့ကျွန်တော်တို့အမြင်ကတော့လက်ရှိအစိုးရကြီးမှာတော့စေကွန်မှုတွေအကြီးကြီးကိုရှိနေတယ်လို့ကျွန်တော်တို့ကမြင်ပါတယ်ဒါကြောင့်မို့ကျွန်တော်တို့လိုချင်နေတဲ့ပန်းတိုင်ကိုတော့ဟိုတော်တော်လေးကိုမှုံပြပြလေးတော့မှဟိုမမြင်ရသေးဘူးလို့မြင်ပါတယ
်ရှစ်လေးလုံး230အပြည့်အဖြစ်နိုင်ငံရေးဆွေးနွေးပွဲတွေဆက်လက်ကျင်းပနေပြီးတော့ဒီမိုကရေစီရေး230ခရီးဒိုင်းသားတွေရဲ့တန်းတူညီမျှရေးနဲ့ဖက်ဒရယ်ပြည်ထောင်စုစတဲ့ခေါင်းစဉ်တွေကိုလည်းဆွေးနွေးကြပါတယ်ဒါမဲ့ဩဂုတ်လ10ရက်နေ့မှာတော့ရန်ကုန်တက္ကသိုလ်အပန်းဖြေရိပ်တာမှာအခမ်းအနားတွေကျင်းပမှာဖြစ်ပါတယ်ဒီခန္ဓာတွေမှာလက်ရှိနိုင်ငံတော်အကြီးအကဲတာဝန်ယူထားသူတွေနဲ့တခြားနိုင်ငံရေးခေါင်းဆောင်တွေနိုင်ငံရေးလှုပ်ရှားမှုမှာပါဝင်ခဲ့တဲ့ကျောင်းသားဟောင်းတွေကိုလည်းဖိတ်ကြားထားပါတယ်ခင်ဗျာ